င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇွန်လ22ရက်တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသတိမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာဝင်းနေမီတာယုံចောင်းတိုင်နာရဲ့ကဆရာတော်ပြန်လုံတော်မူရတာဟာစစ်ကောင်စီတက်ပြစ်ခတ်တာကြောင့်လို့မျက်မြင်ဆရာတော်မိန်ကြားလိုက်တာနဲ့အတူ RFA ပေးစာပြန်စာကဏ္ဍနဲ့ရှန်တိုင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းလေးကိုအရင်ဆုံးတင်ပြပါမယ်ရှင်။ဖန်စီအချင်းကျခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကျမ်းမာရေးကောင်းမွန်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူက AFP ကိုပြောလိုက်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒေါအောင်ဆန်းစုကြည်ကိုအရင်ကသူတို့စီစဉ်ပေးထားတဲ့နေရာမှာပဲရှိနေတယ်လို့ AFP ကိုပြောခဲ့တာပါ။ထိမ့်သိမ်းထားတဲ့နေရာအတိအကျကိုထုတ်မပြောပေမဲ့နေပြည်တော်အကျဉ်းထောင်ဝင်းထဲကတီးတန့်ဆောင်မှာထိမ့်သိမ်းခံထားရတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်ကဇွန်လ19ရက်နေ့မှာပဲအသက်89နှစ်ပြည့်ခဲ့ပြီဖြစ်ပြီးသူ့ရဲ့မွေးနေ့တွေကိုအကျဉ်းထောင်ထဲမှာပဲဖျက်သန်းခဲ့ရတာ၄နှစ်ရှိပြီဖြစ်ပါတယ်ရှင်။စစ်ဘေးဒဏ်တင့်နေတဲ့မြန်မာပြည်ကပြည်သူတွေနဲ့အိမ်နီးချင်းနိုင်ငံတွေစီထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့ယူရို15သန်းထပ်တိုးထောက်ပံ့မယ်လို့ EU ဥရောပသမဂ္ဂကထုတ်ပြန်လိုက်ပါတယ်။အဲ့ဒီထောက်ပံ့မှုမှာဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းပါဝင်ပါတယ်။စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်အစားအသောက်အမိုးအကာတောက်သုံးရည်နဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်ဖို့ကူညီသွားမယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါအပြင်မြေမြုံမိုင်းအန်ဒီရဲ့ကင်းရှင်းဖို့အတွက်လည်းကူညီမှာဖြစ်တယ်လို့ဆိုပါရယ်။ဥရောပသမဂ္ဂဟာစစ်တပ်အာဏာသိမ်းတဲ့2021ခုနှစ်ကစပြီးတစ်နှစ်တက်တစ်နှစ်လူသားချင်းစာနာမှုအကူအညီတွေတိုးပြီးထောက်ပံ့ခဲ့ရာဒီနှစ်မှာအခုချိန်ထိယူရို36သန်းထောက်ပံ့ခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါရယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေထိုင်နိုင်မဲ့နယ်မြေကန့်သတ်ပေးဖို့အပါအဝင်အချက်၄ချက်ကိုရိုဟင်ဂျာလူငယ်အဖွဲ့6ဖွဲ့ကဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့မှာတောင်းဆိုလိုက်ပါတယ်။ Arakan Rohingya Lungay Forum, Rohingya Lungay အသင်း, Rohingya အမျိုးသမီးနဲ့ကျောင်းသားများအသံအပါအဝင်အဖွဲ့6ဖွဲ့က Rohingya တွေအတွက်လုံခြုံစိတ်ချရတဲ့နေရာတတ်မှတ်ပေးဖို့, Rohingya တွေလူခွင့်ရေးလူကုန်တိုက်ခါနဲ့အညီနေရပြန်ခွင့်ရဖို့, Rohingya တွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအတွက်တရားမျှတမှုရဖို့အပြင်ရခိုင်တပ်တော် AA နဲ့မြန်မာစစ်တပ်အနေနဲ့ Rohingya တွေအပေါ်မှာတပ်ဖြတ်မှုအကြမ်းဖက်မှုတွေရပ်တန့်ဖို့လည်းတောင်းဆိုထားပါတယ်။လက်ရှိပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်ပြီးအရက်သားတွေကိုအကာအကွယ်ပေးရင်းနဲ့လူအခွင့်အရေးကိုလေးစားတန်ဖိုးထားဖို့လည်းတိုက်တွန်းထားပါတယ်ရှင်။တနင်္သာရီတိုင်းရေဖြူမြို့နယ်မြောက်ချောကျေးရွာအနီးမှာဇွန်လ19ရက်နေ့ကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းအဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကအယောက်30ကျော်သေဆုံးခဲ့တယ်လို့ဒေါနာစစ်ကြောင်းတာဝန်ရှိသူတဦးကပြောပါတယ်။မြောက်ချောရွာအနီးမှာတနေ့လုံးနီးပါးတိုက်ပွဲဖြစ်ခဲ့တာလို့ဒေါနာစစ်ကြောင်းမှုစောဒါကိုက RFA ကိုပြောပါတယ်။အခုအချိန်ထိစစ်ကောင်စီတပ်ကမြောက်ချောရွာထဲမှာရှိနေတယ်လို့နေအိမ်80နီးပါးမီးလောင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။2021စစ်တပ်အာဏာသိမ်းချိန်ကနေ2024မေလအထိကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေအတွင်းနေရက်စွန့်ခွာထွက်ပြေးတိမ်းရှောင်နေရတဲ့အရသား10သိန်းကျော်ရှိလာပြီလို့ KNU ကဇွန်လ20ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။ဒုက္ခသည်10သိန်းကျော်တွေက6သိန်းကျော်ကိုသာအကူအညီပေးနိုင်ပြီးကျန်တဲ့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေရအောင်လှုပ်ဆောင်နေတယ်လို့လည်းဆိုပါရယ်စစ်ဘေးဒုက္ခသည်တွေထဲမှာညောင်လေးပင်ခရိုင်က9သိန်းနီးပါးနဲ့အများဆုံးဖြစ်ပြီးဒူးပလာယာခရိုင်မှာ3သိန်းခွဲကျော်တထုံခရိုင်မှာ3သိန်းခွဲနီးပါးဘိတ်တဝဲခရိုင်မှာ3သိန်းကျော်တောင်ငူခရိုင်မှာ8000ကျော်ဖားပုံခရိုင်မှာ8000နီးပါးနဲ့ဖအံခရိုင်မှာ2000ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ထုတ်ပြန်ထားပါတယ်ရှင်အခုဆက်ပြီးပဲခူးမြို့ဝင်းနေမီတာယုံចောင်းတိုင်နာရဲ့ကဆရာတော်ပြန်လည်တော်မူရတာဟာ PDF အဖွဲ့တွေကပြစ်ခတ်တာလို့စစ်ကောင်စီကကြေညာခဲ့ပေမဲ့မျက်မြင်သက်တေကန်သုံးစင်ဆရာတော်ကတော့စစ်ကောင်စီကပြစ်တာလို့ဂျွန်လ20ရက်နေ့မှာထုတ်ဖော်မိန်ကြားလိုက်ပါတယ်ကျွန်မဆက်ပြီးပြောပြပါမယ်ရှင်ပဲခူးမြို့ဝင်းနေမီတာယုံចောင်းတိုင်နာရဲ့ကဆရာတော်ပြန်လည်တော်မူတာဟာစစ်ကောင်စီတပ်ကတနက်နဲ့ပြစ်ခဲ့တာကြောင့်လို့မျက်မြင်သက်တေကန်သုံးစင်ဆရာတော်ကမိန်ကြားလိုက်ပါတယ် ဒါပေမဲ့စစ်ကောင်စီကတော့သူတို့ထိန်းချုပ်မှုအောက်က MRTV သတင်းမှာဂျွန်လ19ရက်ညကပြည်သူကိုလိန်ညာပြီးတော့ကြေညာခဲ့ပါတယ
်။ PDF မြေခင်အကြံဖတ်သမားများရဲ့မိုင်းဆွဲတိုက်ခိုက်ပစ်ခတ်မှုများကြောင့်ရင်ပေါ်မှာပြန်လည်တော်မူနေတဲ့ဆရာတော်တပါးအပါဝင်တရားရရှိနေတဲ့ဆရာတော်တပါးနဲ့ရှင်မောင်းတို့အားတွေ့ရှိကဲထုတ်နိုင်ခဲ့ပါတယ်။
ဂျွန်လ19ရက်နေ့ပြစ်ခတ်မှုဖြစ်ချိန်ကားပေါ်မှာအတူလိုက်ပါလာတဲ့ကန်သုံးစင်ဆရာတော်ကပဲခူးမျိုးကဝင်းနေမိတာယုံကြောင်းတိုက်မှာကြံခဲ့တဲ့တန်ခါတော်တွေကိုဖြစ်စဉ်အသေးစိတ်ပြန်လည်မိန့်ကြားခဲ့တဲ့ဗီဒီယိုမှာတော့စစ်သားတွေကတနက်နဲ့ခုနှစ်ချက်ရှစ်ချက်လောက်ဝိုင်းပစ်ခဲ့တာလို့မိန့်ခဲ့တာဖြစ်ပါတယ
်။ရှင်းရှင်းပြောရရင်စစ်ကိုစစ်သားတွေရဲစရာကြီးလာအရှင်ပြားတို့ကဗျာတဲ့။ဘောင်းကြီးမှမပြီးလို့ပါ။ကာရကလည်းပြိတ်တာတော့ရန်သူကားပြည့်လို့ပြောလို့ပြစ်ပါတယ်ဗျာ။သူကိုရေမကမှာ
ကားပေါ်မှာပြန်လုံတော်မူသွားတဲ့ဝင်းနေမိတာယုံနိုင်ကဆရာတော်ဗဒနာမုနေတာဘီဝန်တာရန်ကုန်ကကန်သုံးစင်ဆရာတော်နဲ့ရင်မောင်းတို့လိုက်ပါလာခဲ့တာပါရင်မောင်းကလက်ကိုထိပြီးလက်သုံးချောင်းပြတ်သွားခဲ့တယ်လို့လည်းကန်သုံးစင်ဆရာတော်ကမိန့်ပါတယ်ဂျွန်လ19ရက်မနက်10နာရီခွဲကပြစ်ခတ်မှုဖြစ်ခဲ့ပေမဲ့ညနေ9နာရီလောက်မှစေကူသားမှုခံယူဖို့စီစဉ်ခဲ့ရတယ်လို့လည်းကန်သုံးစင်ဆရာတော်ကမိန့်ကြားပါတယ
်ပြန်တော်မူရဖို့ကတော့ပြန်တော်မူသွားပြီဘုန်းကြီးကအသက်ရှင်နေတယ်။ဘုန်းကြီးရဲ့ခေါင်းမှာကုရအောင်မှာရွာပြန်ခွင့်ပြုပါဆိုတော်တော်နဲ့မပြုပ
ါဘူး။ပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်2နာရီလောက်ဘဲမှဆက်သွယ်ခွင့်မပေးဘဲအဲ့ဒီနေရာမှာပဲတားမြစ်ခံခဲ့ရပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းနေပြီးချက်ချင်းစေကူသားခွင့်မပေးဘဲညနေ9နာရီလောက်မှဆေးရုံကိုပို့ခွင့်ရခဲ့တယ်လို့လဲကန်သုံးစင်ဆရာတော်ကအဲ့ဒီဗီဒီယိုထဲမှာမိန့်ကြားခဲ့ပါတယ်။ဝင်းနေမီတာယုံကြောင်းတိုက်ဆရာတော်ရဲ့အန်တီမာအက်ဂီဇာပနာပွဲကိုဂျွန်လ28ရက်နေ့မှာကျင်းပပြုလုပ်မှာဖြစ်ပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်တွေကျူးလွန်တာကိုဝင်မခံဘဲပြောင်းလဲတဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝင်ကြီးဌာနကကန့်ကွက်ရှုံချလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ဝင်ကြီးချုပ်ယုံပြောခွင့်ရသူဦးနေပုံလက်ကစစ်တပ်ဟာအမှန်ကိုဝင်မခံဘဲနိုင်ငံနဲ့ပြည်သူကိုလိန်ညာလှည့်ပြားပြီးသတင်းထုတ်ပြန်တာမသက်ဆိုင်တဲ့သူတွေကိုအပြစ်လွှဲချတာဟာအဆက်ကင်းမဲ့တဲ့အပြုအမူတွေလို့ဝေဖန်ပါတယ်။
တို့ရဲ့ဂျိုးစီပွားကိုသာထိခိုက်လာတယ်ဆိုရင်ဆရာတော်တန်ခါတော်မကဘူးเนาะဘသူ့ကိုမစိုးအချိန်မရွေးနေရမရွေးမှာပြစ်ခတ်တတ်ဖြတ်ဖို့ဝင်မလေးဘူးဆိုတော့တခုရယ်ပြစ်ခတ်တတ်ဖြတ်ပြီးတဲ့နောက်မှာဆိုရင်လည်းတို့လောက်တာမဟုတ်ပါဘူးဆိုပြီးတော့ခြားသူတွေကိုဒါလွှဲချပြီးတော့ဗောနော်သတင်းတုသတင်းမှားတွေဖြန့်ချီတယ်ဆိုတော့ဒီလောက်ရနှစ်ခုလုံးဟာအကြမ်းဖက်ဆဲအုပ်စုတွေနဲ့တောက်လျှောက်တာလုပ်ခဲ့တာဖြစ်ပ
ါပြည်ရင်းစီပြည်ပခါတွေမှာလေချောင်းတိုက်ခိုက်မှုအပါအဝင်ဘလို့ပြစ်ခတ်တိုက်ခိုက်မှုမျိုးကိုမစိုးစစ်တပ်ကဝန်ခံတာမရှိခဲ့ပါဘူးအာနာစတဲ့ချင်းကလည်းနေပြည်တော်ကမမ်းမြတွတ်တွက်ခိုင်းတဲ့မန္တလေးကမက်ကျဲစင်တို့ဦးခေါင်းကိုအပြစ်ခံရတဲ့ကြည်စံတွေဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကြည်စံမဟုတ်ဘူးလို့စစ်ကောင်စီကညင်းဆိုခဲ့ပါသေးတယ်ရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်မှာမုံရွာ6ဦးစကိုင်းလမ်းမှာစစ်တပ်ဂိတ်တွေကတိုင်းနေချီတောင်းနေတဲ့ပေးစာမလေးရှားရောက်မြန်မာတဦးရဲ့ပေးစာစာရာတွေကိုမက်ဂျလိုက်မျိုးကကောက်နှုတ်တင်ပြထားပါတယ်ရှင်။
မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာမုံရွာဘက်ကကားဆရာတယောက်ရဲ့ပေးစာကိုအရင်ဆုံးတင်ပြပါမယ်။မုံရွာချောင်းဦးစကိုင်းလမ်းမှာစစ်တပ်ဂိတ်တွေကကားတစ်စီးကိုတိမ့်နဲ့ချီအတင်းအဓမ္မပတ်စံတောင်းနေလို့ပါဆိုပြီးတော့ပေးပို့လာတာပါ။အခုဆိုရင်မုံရွာမြို့အဝင်ကိုငွေကျပ်3,200အထွက်ကိုငွေကျပ်3,200တောင်းပါရစေ။ဒီလိုပေးဖို့အတွက်မအူပင်ဂိတ်ကိုဖုန်းဆက်ပြီးတော့ဒီကားနံပါတ်နဲ့ KP ကနေပတ်စံပေးရပါရစေ။အဲ့လိုမပေးထားဘဲသွားရင်းနဲ့ဒီစစ်တပ်ကရဲကားနဲ့တွေ့လို့အစ်စ်ခံရရင်မအူပင်ဂိတ်အထိကားမောင်းခိုင်းပြီးတော့ပတ်စံ10သိန်းအထိတောင်းပါတယ်။ကြောက်ကအဝိုင်းပတ်ဂိတ်ကလည်းကားတစ်စီးကိုအနည်းဆုံးငွေကျပ်9,000အထိတောင်းပါတယ်။ကလေးမျိုးကိုသွားတဲ့ကားဆိုရင်ဒီမန္တလေးနှာပေါက်ဂိတ်ကနေကန်တလူဂိတ်အထိငွေကျပ်10သိန်းကျော်အထိပေးပြီးတော့သွားရပါတယ်။စစ်တပ်ဂိတ်တိုင်းနီးပါးကအခုလိုပတ်စံတောင်းနေတာကိုပြစ်တပ်မှကြောက်တာကြောင့်သူတို့တောင်းတဲ့လောက်ပေးနေရပါတယ်။ကျွန်တော်တို့ကားဆရာတွေမှာကဲသူမရှိဖြစ်နေတာကြောင့်ဒီအကြောင်းလေးတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုတခါတော့မလေးရှားရောက်မြန်မာတဦးရဲ့ပေးစာကိုတင်ပြပါဦးမယ်အခုလိုတိုင်းပြည်ပြက်လာတဲ့အချိန်မှာမြန်မာနိုင်ငံသားတွေထိုင်းနဲ့မလေးရှားကိုထွက်သွားကြတာများပါတယ် RFA ရေအခုမလေးရှားမှာကမြန်မာနိုင်ငံသားဆိုရင်ခိုင်းတာခိုင်းဆိုပြီးတော့ခွဲခြားဆက်ဆံကြပါတယ်လစာနည်းနည်းလေးပေးပြီးတော့အလုရှားပါနေတဲ့အချိန်အလုဖြုတ်ကြတာမျိုးလည်းရှိပါတယ်အလုံးလုံးတိုက်ခန်းလေးငှားပြီးတော့ခက်ခက်ခဲခဲနဲ့စီကံတကြနေထိုင်ပေမဲ့လေမလေးရှားရဲတွေကအိမ်အထိလာဖမ်းကြပါဗါတယ်။ ဒီလိုအခက်အခဲတွေကြောင့်မှာကျွန်တော်တို့ကိုတရားဝင်ခလုံးခွင့်ရအောင်ဆောင်ရွက်ပေးဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကို RFA ကနေတဆင့်တောင်းဆိုပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းနမ်ဆန်ခရိုင်မိုးနယ်မြို့နယ်စီစုံအောင်တပြေကျေးရွာကပေးပို့လာတဲ့စာကိုတင်ပြပါမယ်ကျွန်တော်တို့ရွာမှာ10နှစ်မြင်းငါးကရံချထားဖို့အတွက်ဝိုင်းခွက်တစ်ခွက်ကိုငွေကျပ်4သိန်း5000ပေးရမယ်ဆိုပြီးတော့ဒေသခံတအူးကမြေစရင်ဌာနနဲ့ပေါင်းပြီးတော့လုပ်နေပါတယ်တကယ်ဆိုရင်ရက်ကွက်အုပ်ချုပ်ရေးမှူးကလုပ်ပေးရမှာပါအခုကငွေပေးနိုင်တဲ့မြေခွက်ကိုပဲတိုင်းပြီးတော့မပေးနိုင်တဲ့သူတွေကိုမတိုင်းပါဘူးရွာမှာကလက်လုံလက်စားတွေများပါတယ်ဒါကိုငွေချက်ချင်းမပေးနိုင်သူကိုမလုပ်ပေးဘူးဆိုတာကြောင့်ပြည်သူတွေနစ်နာနေရတဲ့အကြောင်းတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုတခါရန်ကုန်ကပေးပို့လာတဲ့စာကိုတင်ပြပါဦးမယ်ရန်ကုန်လှိုင်သာယာ73ရက်ကွက်ရုံးမှာတပတ်တခါအစည်းအဝေးတိုင်ရပါတယ် RFA ရေတခါတိုင်ရင်ငွေကျပ်900ပေးရပါတယ်။ရက်ကျော်သွားရင်ငွေကျပ်3500တောင်းတောင်းပါတယ်။ကျွန်တော်တို့မှာကစားဖို့တောင်အနိုင်နိုင်ကိုအခုလိုပေးရတော့အဆင်မပြေပါဘူးခင်ဗျာ။ဒီအကြောင်းလေးတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရင်းမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
အခုတော့ရှမ်းတိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။မိုင်ဆန်ခါပင်နံကွန်းမန်တိုင်တန်းစင်တို့ကြဆောင်ပင်ယူလီကတ်ယန်ယူခနော။မနေ့ဝန်ညစောက်အက်လန်ဂျွန်ပီခရစ်ဆောင်ရဲ့ပိုင်24လက်နီပီတိုင်ဆောင်ပတ်ပိုင်18နီလန်7မွန်းဝန်စုခုံပွိုင်စင်အရဖီတဲခပ်မိုင်ပွိုင်စင်ဖိုက်တိုင်ယူအော။တနဝုံနိုင်ใจเมืองเป็นเพราะว่าปุ่นพรสีใจหีพงตั้งขาวนั่งเยหอมเตหอมกันให้งานข่าวเงาในปันกว่าค่ะอ่อ
เมืองไต้ปอดห้องเจวิ้งหนองเขียวนั้นซึกมันปล่อยเครื่องวินตรนสีปล่อยหมักใส่ตับปังเศร้าตับซึกปุ๊ดปล่อยเจือจาตางปลองเทียนเอแลก้นซึกกำพองมีลองหมัดเจ็บลูตายก้นเมืองอันอยู่ในพื้นตีลาดวามวันที่18วันอังคารป่นมาในซึกมันอันปักตับปังเศร้าอยู่ที่ตับหิมตางเพอุ่มไม่ตีนั้นปล่อยตรนกว่าหยอดหมักใส่ตับปังเศร้าซึกเทียนเลยอันมีตีหิมวันสุ่มสายเฮ็ดให้ซึกลอยตางตายกว่า2ก้อมาจิบ5ก้อวันในเสตาลองในผู้สื่อข่าวติดต่อต้องถามภูมิปุญพรเนตับซึกเทียนเนลีก็อำไลตางก้องสารละต่อ
ฝ่ายปองข่าวซึกเทียนเนลีปืนลัดไว้ว่าเด้เนลูกเลินจุนในก้วยซึกมันปล่อยหมักใส่ตะปังเซาซึกลอยอันปักไว้เนใจเวงหนองเขียวเมืองเม็ดเจนันอยู่กูมือกูวันแต่โหเลินในมาต่อถึงวันเมื่อไหร่อำยอม40ปอกยาววันไหนเกี่ยวกับปังตึกในเมืองไต้ปอดห่างสิเมืองเขเฮ็ดเขียวอยู่กลางห้อง2ฝ่ายอุบกันตีหายเกิงคุณหมิงสิสั่งให้2ฝ่ายกึดการตึกต่อกันปังเย็นซึ่ง1027ก็เลยคิดยังกว่ากวยกาแต่หัวเลินในมาซึ่งมันใกล้ปล่อยโดรนใส่ตะปังเศร้าซึกลอยแล2ฝ่ายแข่งแข่งการซึกต่อกันมากขึ้น
เนื่องจึงได้ปอดห้องเจวิงเซียนวีปื้นตีอันตับซึกเขเก่ากั้งฮิตเอาไว้นั้นปังล่องอันปืดมาเจียมแล้วก็มีอันปืดเหมาก็นำมาแทงแลยามเหนียวก้นต่อล่องเหลืองสินทำก้นเมืองลู่ผู้ลักจักขุดก็มีมาหรือเก่ากูมือกูวันตั้งแต่จุ้มไวลีซึกปอดห้องอันปาตับซึกเขเก่ากั้งนั่นหลอดตึกยิดเวียงเซียนวีมาแต่ปืดปังล่องเนื้อปังที่ใกล้ฮิตปังปล่อยเหลืองสีเมืองเซียนวีปังล่องมีอยู่วันขึ้นขึ้นย้อนปังลองเสียยามเหลียวลองแก้งตั้งกำฟิงยามก้นเมืองลู่ก้นปืนตีใกล้ย่าโจรในผู้ลักจักขุดอยู่เคือเคือเยอะๆแหล่กำนำตุกย้อนเฮซึกเขเก่ากลางปิกปังลองปันเมื่อกินสีกองแย่นั้นเดียปิกกว่ากำหนึ่งเสตาขึ้นปืดขึ้นต่อถึงวันเมื่อไง
ย่ำเหลียวตั้งเอิงเมืองป้าเจวิ้งแสนวีนั่นก่อแต่วันที่16มาเปิดปังลองกวนที่ปังลองนั่นอ่ำป้อไก่กัดตั้งหงเฮียนเมืองป้าแลป้อแม่ลูกเฮียนไม่เจอกูป้ายามลูกเฮียนหลู่จอมแลนั่นก่อก้นเมืองป้าตุยอนให้กึดปันปังลองเจนันดังเสียงย้อนเบื่อปังลองเสก้นเมืองเจอยาเพปังตึกซำเอาเฮือนเยสวนหน้าเจ้าเก่ากว่ากำกว่าขายมังเจอขายลดกาเสกว่าต่อลองก่อมีมาดังนำลองตั้งเจอในติดต่อผู้มีบุญพรสึกเขเก่ากลางMNDAA อำหับต่อฝน
ข้าหมายปล่อยเสียงฝ่ายใต้ตอนวงในสุดเยี่ยวตีในออใจหยีพงตังขาวนางเยหอมหอมจมปีน้องก้นเมืองใต้ส่งเสื้อหับถอมเสียงใต้อาราฟีวันสุขวงนาแทงอยู่ให้อยู่ลีกัดเย็นห้ามเขียนหายังเสกัมใหม่สงค่า
อาราฟีเอซีซันนี้ก็ดีมาไว้ยันนาพิยาสิมีมาปีดูปีตามยาปีอันนี้กินเวจาบาสิเช่